စင်ကာပူနိုင်ငံမှာတော့2025အတွင်းရေကောက်ပွဲမှာတိုင်မီမှာလာမယ့်မျိုးဆက်ကိုခေါင်းဆောင်မှုလွှဲပြောင်းမယ်လို့စင်ကာပူဝန်ကြီးချုပ်လီရှင်လုံးကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်အသက်80တန်းရှိပြီဖြစ်တဲ့မစ္စတာလီဟာအသက်80မွေးနေ့မှာတိုင်မီ2024နှစ်မှာဒုတိယခေါင်းဆောင်လော်ရန့်ဝေါန်ကိုလွှဲပေးဖို့စီစဉ်ခဲ့တာပါဒါပေမဲ့ကိုဗစ်အကျတဲပြီးတဲ့အထိစင်ကာပူကိုဦးဆောင်ရမယ်ဆို ီဝန်ကြီးချုပ်သဘောအတိုင်းသူနေမှာဖြစ်ပါတယ်လို့မစ္စတာလီရှင်လွန်းကပြည်သူ့လှုပ်ရှားမှုပါတီ PAP အဖွဲ့ဝင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အသက်50ရှိပြီဖြစ်တဲ့မစ္စတာဝေါင်းကလက်ရှိဗန်ဒါရေးဝန်ကြီးဖြစ်ပါတယ်2004ခရက်ကဝန်ကြီးချုပ်ဖြစ်လာခဲ့တဲ့လီရှင်လွန်းကတွဲပြောင်းချိန်အတိအကျကိုတော့ပြောမသွားခဲ့ပါဘူးမစ္စတာလီရှင်လွန်းကစင်ကာပူရဲ့ပထမဦးဆုံးဝန်ကြီးချုပ်လီကွမ်းယူရဲ့သားဖြစ်ပြီးမစ္စတာဝေါင်းကဝန်ကြီးချုပ်ဖြစ်လာခဲ့ရင်မစ္စတာလီကွမ်းယူမိသားစုမဟုတ်တဲ့ဒုတိယမြောက်ဝင်ကြီးချုပ်ဖြစ်လာမှာပါ